တမူးကလေးကလမ်းမပေးမှရှိပြီးမြမပိုင်းတဲ့တမူးခရိုင်ထင်းစဉ်ကြီးရွာနဲ့တမိုင်နီးပါးဝေးပြီးမဏိပူခွတ်တွေလက်နက်ကင်တပုံတွေရဲ့လွံ့မြောက်နေပြီဖြစ်သတ်မှတ်ပြီးတော့လှုပ်ရှားနေတဲ့မဏိပူပြည်နယ်စန်တာနယ်မြေမှာလွန်ခဲ့တဲ့နှစ်နှစ်ကျော်ကစပြီးအိန္ဒိယစစ်တပ်ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကိုပြီးခဲ့တဲ့သတင်းပတ်ကပဲအဆုံးသတ်နိုင်ခဲ့ပြီလို့မဏိပူပြည်နယ်အခြေစိုက်အိန္ဒိယစစ်တပ်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်အဲဒီစန်တန်နယ်မြေထဲမှာမဏိပူခေါ်တဲ့ရေလက်နက်ကိုင်အဖွဲ့တွေက UNLF လို့ခေါ်တဲ့ညီညွတ်သောအမျိုးသားလွတ်မြောက်ရေးတပ်ဦးအဖွဲ့ရဲ့အဓိကအခြေစိုက်စခန်းတွေရှိပြီးလွန်ခဲ့တဲ့2006ခုနှစ်ကစလို့မဏိကနှစ်လယ်ပိုင်းအထိတဘုံနယ်မြေရဲ့40ရာခိုင်နှုန်းကိုအိန္ဒိယစစ်တပ်ကသိမ်းပိုက်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကနေအခုလပထမပတ်အထိဒုတိယအကြိမ်စစ်ဆင်ရေးမှာတော့နယ်မြေတစ်ခုလုံးကိုစိုးမိုးနိုင်ခဲ့တာဖြစ်တယ်လို့မဏိပူပြည်နယ်အခြေစိုက်အာတန်ရိုင်ဖယ်စစ်ကောင်းဆောင်တွေကသတင်းထုတ်ပြန်ပါတယ်။လုံခဲ့တဲ့၄နှစ်ကျော်ကအဲ့ဒီဒေသတွေမှာခြေကုပ်ယူထားတဲ့ကုကီလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့မဏိပူခေါ်တဲ့ရေတပုံတွေအကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာမဏိပူတပုံတွေဟာအဲ့ဒီနယ်မြေတွေကိုစိုးမိုးခဲ့တာဖြစ်ပါတယ်။တမူးခရိုင်ထင်းစဉ်ရွာဘက်မှာလည်းမြန်မာစစ်တပ်ကအခြေစိုက်ထားတယ်လို့မဏိပူတပုံတွေခေါ်လို့ရနယ်မြေနဲ့လာယီဝက်ကြာရှေးချင်းခရီးဝေးပြီးပကြခနအိန္ဒိယစစ်တပ်ကထိုးစစ်ဆင်တဲ့အခါမှာတော့မဏိပူတပုံတွေဟာမြန်မာစစ်တပ်ရဲ့အကူအညီနဲ့မြန်မာပိုင်နဲ့ခေါ်လုံဝင်ရောက်လို့ရှိတယ်လို့နယ်စပ်သတင်းရက်ွက်တွေရဲ့အဆိုအရသိရပါတယ်။လောလောဆယ်အိန္ဒိယစစ်တပ်ကနေကြားဆောင်တပ်ခွဲနှစ်ခုကိုချထားပါတယ်။အိန္ဒိယစစ်တပ်ကနေဆက်ကနေရုပ်သိမ်းတဲ့အခါတိုင်းမှာတော့အဲ့ဒီမဏိပူတပုံတွေကပြန်လည်ဝင်ရောက်လို့ရှိတာကြောင့်ဒီနေရာတွေမှာခွဲထွက်ရေးတပုံတွေလုံးဝကင်းစင်သွားပြီလို့ပြောလို့မရနိုင်တဲ့အကြောင်းနေဆက်စစ်ရေးအခြေအနေကိုလေ့လာနေသူတယောက်ဖြစ်တဲ့ကူကီကျောင်းသားကောင်းဆောင်ကိုလူလုံးကနေ RFA ကိုအခုလိုပြောပြပါဗျာ။
တပုံတွေလုံးဝကင်းစင်သွားပြီလို့ပြောလို့မရဘူး။စစ်တေရောပြီးသွားပြီသူတို့ဆက်တော့ဆက်ပြေးဘာဒါမဲ့အိန္ဒိယအစမ်းပဲဟောကသူတို့မရှိတဲ့ချိန်ကျရင်သူတို့ကမှပြက်ပြေဝင်ဝင်လိုက်မှသူတို့ကြိုက်တာတွေပြန်လို့လို့ရတယ်လေကျွန်တော်တို့ယွာသားကြီးကလည်းအဲ့လိုပဲပြောတာပဲသူတို့ကြိုက်တဲ့ချိန်ကြာလာတယ်သူတို့ကြိုက်တာပဲပြန်လို့တယ်ဒါပေမဲ့ဟိုအိန္ဒိယဆိုရတယ်သူတို့ operation လုပ်တဲ့ခါသူတို့ကိုကိုအလုံးတော်တော်ကြတော့မရှိတော့ဘူးပေါ့အိန္ဒိယတဝက်မှာအဲ့ဒီ operation လုပ်ပြီးမှဆက်ပြေးတဲ့လူကလည်းဟိုဘက်ရောက်နေတယ်လေခုဆိုရင်သူတို့ filing ကနေဆိုင်မှာအဲ့ဒီ combat ဖြစ်တော့နေတယ်နေချင်းသူတို့ကြိုက်လို့နေတယ်ပဲအများဆုံးကတော့ UNLF ပေါ့
မဏိပူခေါ်တဲ့ဧည့်သည်ပေါ်နေမြန်မာပိုင်းနဲ့ကြီးရွာတွေပဲခေါ်လုံလှရှားတတ်တဲ့အကြောင်းကိုကိုလုံလုံပြောသွားတာဖြစ်ပါတယ်။နေဆက်ချင်းမိုင်ပေါင်း620ကျော်လောက်ထိစပ်နေတဲ့မဏိပူမြန်မာနေဆက်တလွားမှာတက္ကသိုလ်2000ခုနှစ်ကလေးကမဏိပူခေါ်တဲ့ဧည့်လက်နက်ကိုင်အုပ်စုအနည်းဆုံး5ဖွဲ့လှုပ်ရှားနေပြီးဒီလက်နက်ကိုင်ဖွဲ့တွေကိုအပိသနှိမ်နေဖို့မြန်မာစစ်ဆိုးရရဲ့ပူးပေါင်းဆောင်ရွက်မှုအထူးလိုအပ်တယ်လို့ဧည့်ရီယာအာဏာပိုင်တွေဘက်ကမကြာခဏပြောဆိုလို့ရှိပါတယ်။နိုင်ငံနေစားဖွံ့ဖြိုးရေးနဲ့ကုန်သွယ်ရေးလုပ်ငန်းစဉ်တွေအတွက်နှစ်ဖက်ဒေသဆိုင်ရာခေါင်းဆောင်တွေဟာသဘုံနှိမ်နှင်းရေးတွေကိုလည်းပူးပေါင်းဆောင်ရွက်ဖို့သဘောထူထားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့မဏိပူခွတ်တဲ့ရေသဘုံတွေဟာမြန်မာပိုင်းတမူးခရိုင်ကဘော်ဒေသအတွင်းလိုလလလှုပ်ရှားခွေတွေရှိနေသလိုမြန်မာနိုင်ငံသားမှတ်ပုံတွေကပြားတွေကိုလည်းကင်ဆောင်ပြီးတမူးကလေးမုံရွာမန္တလေးအထိမဏိပူသဘုံတွေခရီးသွားလာလေးရှိတယ်လို့တမူးဒေသကတချို့က RFA ကိုမကြာခဏပြောလို့ရှိပါတယ်။မဏိပူခေါ်တဲ့ရေသဘုံတွေဟာနိုင်ငံကုန်သွယ်ရေးလမ်းကြောင်းကဆင့်အခွန်အောက်တွေနဲ့ရပ်တည်နေတယ်လို့မိုးရီမျိုးနဲ့မြမပိုင်းနတ်ဖာလုံဈေးမှာလည်းစီဝါရေးရင်းနှီးမြှုပ်နှံထားတာတွေရှိတဲ့အကြောင်းလက်တလုံးမှာတည်ငြိမ်မှုရတဲ့ဆိုနေပေမဲ့လုံခြုံရေးပြဿနာကတော့အချိန်မီပေါ်လာနိုင်တယ်လို့ကူကီကျောင်းသားကိုလုံလုံးကပဲအားဖြင့်ကိုအခုလိုပြောပြပါဗျာ။အဲ
့လုံခြုံရေးကတော့လုံတော့လုံနေတော့ပဲဒါမှမဟုတ်လွတ်လွတ်လပ်လပ်ဆိုတော့မရှိဘူးအိမ်မှာလေမိုးလေးတော့မှဆိုလည်းရွယ်နေလည်းတည်ရှိတာပဲ။ဟိုဘက်ကဆိုရင်နတ်ဖာလုံဈေးရောက်ပြီဆိုရင်တို့ရွယ်နေလည်းပဲကအားနာလေအိန္ဒိယကလူတွေတို့မတည်ကြတဲ့လူရှိလဲတို့ကနေစစ်ဆေးလို့ရတယ်အဲ့မျိုးပေါ့မလွတ်လောက်ဘူ
းမဏိပူနဲ့မြန်မာနှစ်နိုင်ငံနယ်စပ်မှာမကြာခဏလိုလိုဌာနေလူမျိုးစုတွေဖြစ်တဲ့ကူကီးနဲ့ကသဲတွေရဲ့ပဏိပခါတွေရှိသလိုအိန္ဒိယစစ်တပ်နဲ့သဘုံတွေကြားမှာလည်းပျောက်ကြားတိုက်ပွဲတွေကရန်ဖန်ရန်ခါဆိုလိုပဲဖြစ်လေဖြစ်တာရှိပါတယ်လောလောဆယ်သဘုံတွေရဲ့အဓိကနယ်မြေတွေကိုအိန္ဒိယတပ်ကသိမ်းပိုက်ထားတယ်ဆိုပေမဲ့သဘုံအင်အားစုတရလုံးကိုနှိမ်နှင်းနိုင်မှုမရှိသေးတယ်လို့အိန္ဒိယအာဏာပိုင်တွေနဲ့ခွဲထွက်ရေးသဘုံတွေအကြမ်းမှာလည်းသွေးဆုံဆွေးနွေးနေတဲ့အခြေအနေမျိုးကလည်းရောက်မလာသေးတာကြောင့်နိုင်ငံနယ်စပ်လုံခြုံရေးကတော့အရင်ကလိုပဲထူးမခြားနာရှိနေအောင်မှာပဲဖြစ်ပါတယ်ခင်ဗျာ။